ရခိုင်မြောက်ပိုင်းပြည်ပခါတွေဒုက္ခသည်တွေထွက်ပြေးနေရတဲ့ခြေနေတွေကိုမြန်မာအစိုးရအနေနဲ့အသေးချာစုံစမ်းစစ်ဆေးမှုတွေလုပ်နိုင်ဖို့အကူအညီပေးရတဲ့အတွက်ပြည်သူ့မကလုံချင်းကောင်စီဘက်ကသုံးသပ်စဉ်းစားဖို့ရှိတယ်လို့ပြည်ထောင်စုကပြောပါတယ်။ဒုက္ခသည်တွေဘေးရန်တွေကင်းကင်းနေရပြန်နိုင်ဖို့အတွက်ပြင်ဆင်မှုတွေကိုအရှိန်မြင့်ပြီးလုပ်ဖို့နဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကိုအသေးချာဆောင်ရွက်ဖို့မြန်မာနိုင်ငံကိုရောက်နေတဲ့လုံချင်းကောင်စီတန်တမန်ဖွဲ့ကမြန်မာအာဏာပိုင်တွေကိုတိုက်တွန်းသွားပါတယ်။ပြည်စုံကိုတော့ကိုသားညုံကပြပြပေးပါမယ်။
မြန်မာနိုင်ငံကိုနှစ်ရက်ကြာလာရောက်ခဲ့တဲ့ကုလသမဂ္ဂလူညွန်းကောင်စီဖွဲ့ဟာနေပြည်တော်နဲ့ရခိုင်ပြည်နယ်ကိုသွားခဲ့ပြီးတော့ရိုဟင်ဂျာဒုက္ခသည်တွေနေရက်ကိုဂုံတိတ်ခရှိရှိနဲ့စိတ်ချလက်ချပြန်နိုင်ဖို့အတွက်အာဏာပိုင်တွေအရက်ဖက်အဖွဲ့အစည်းတွေနဲ့ဒေသခံတွေကိုကိုယ်တိုင်ကိုယ်ကျတွစ်ဆုံတိခောက်မေးမြန်းမှုတွေလုပ်ခဲ့ပါတယ်။ဒုက္ခသည်တွေနေရက်ပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားသဘောတူညီချက်ရခဲ့ပြီးတော့ဒါကိုလက်တွေ့မြန်မြန်ဆန်ဆန်အကောင့်ထဲပေါ်ရမှာကုလသမဂ္ဂရဲ့အကူအညီကိုလက်ခံဆောင်ရွက်ဖို့လိုတယ်လို့UNSC ရဲ့ကုစလေအဖွဲ့ဝင်တူဦးဖြစ်တဲ့ကူဝိတ်တာမာကြီးကမေလ၁ရက်နေ့ညနေပိုင်းနေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောခဲ့ပါတယ်
။ We saw that you know the Myanmar government took many steps to implement the agreements but I think there is much needs to be done.
မြန်မာစုအနေနဲ့ဒီသဘောတူညီချက်ပါချက်တွေကိုအကောင့်ထဲပေါ်ဖို့အတော်လေးဆောင်ရွက်နေပြီဆိုတာတွေ့ရပါတယ်။ဒါမှမဟုတ်ဆောင်ရွက်ရတွေတော်တော်များလည်းကျန်မာသေးတယ်။ဒုက္ခသည်တွေသူတို့နေရပြန်တာကိုကျွန်တော်တို့တွေ့မြင်လိုပါတယ်။ဒီထက်စောင်းနေရဆိုတော့လေကျွန်တော်တို့ ਨੇ တွေ့ခဲ့တဲ့မြန်မာတာဝန်ရှိသူတွေကတော့အမှတ်ခံပြောပါတယ်။ဒါပေမဲ့ကန့်သက်ချက်တွေကိုဒုက္ခသည်တွေဘက်ကလက်မခံနိုင်မှုဖြစ်နေတယ်လို့လည်းသိရပါတယ်။ဒီကိစ္စမှာ UNHCR နဲ့ UNDP လို့ကုလသမဂ္ဂအဖွဲ့အစည်းတွေဝင်ပါတဲ့တယ်လို့ကျွန်တော်ထင်ပါတယ်။အခုတော့မြန်မာစုအနေနဲ့ဒီကုလသမဂ္ဂအဖွဲ့အစည်းတွေကြားဒီကိစ္စဆောင်ရွက်ရေးအပြန်အလှန်သဘောတူညီချက်လက်မှတ်ရေးထိုးကြတော့မှာပါ။ဒုက္ခသည်တွေနေရပြန်ရေးကိုခက်သွက်သွက်လှုံ့ဆော်ကြတာကျွန်တော်တို့မြင်နေပါတယ်။
ကုလသမဂ္ဂအဖွဲ့အစည်းတွေကိုရခိုင်ဒေသကိုအကန့်အသတ်မရှိပေးဝင်ခြင်းအဖြစ်လဲရခိုင်ပြည်ထောင်စုတွေဖြစ်ရှိရတဲ့အကောင်းဆုံးဖြစ်လိမ့်မယ်လို့လူညွန်းကောင်စီတန်တမန်ကိုယ်စားလှယ်တွေကပြောပါတယ်။ဒုက္ခသည်တွေနေရပြန်နိုင်ရေးမြန်မြန်ဆောင်ရွက်ဖို့တွန်းအားပေးတဲ့တစ်ချိန်တည်းမှာပဲပြီးခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့အသေးချာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကိုလည်းလူညွန်းကောင်စီတန်တမန်အဖွဲ့ကမြန်မာအာဏာပိုင်တွေကိုတိုက်တွန်းပါတယ်။ဒီအတွက်လဲကုလသမဂ္ဂလူညွန်းကောင်စီကဘလို့ပူးပေါင်းဆောင်ရွက်မလဲဆိုတာကိုသုံးသပ်မှာဖြစ်တယ်လို့ဗြိတိန်တန်မကြီးကပြောသွားပါတယ်။
But in order to have accountability, you need a proper investigation with evidentiary standards. There are two ways of doing that, basically. One is the ICC.
ဘယ်သူတာဝန်ရှိတယ်ဆိုတာကိုအရင်ဆုံးခိုင်မာတဲ့အထောက်အထားတွေနဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့လိုပါတယ်။ဒီအတွက်ကနည်းလမ်းတစ်ခုရှိပါတယ်။တစ်ခုကတော့ ICC နိုင်ငံတကာပြည်ပဆိုင်ရာတရားရုံးကနေကိုက်တွယ်စုံစမ်းဖို့ပါ။ဒုတိယတစ်ခုကမြန်မာအစိုးရကိုယ်တိုင်ဆောင်ရွက်ဖို့ပါ။အဲ့ဒါကိုတက်ချုပ်ရောတော်စုနဲ့ပါတွေ့ဆင်မှာပြောပြနိုင်ခဲ့ပါတယ်။တော်စုကတော့အထောက်အထားအခိုင်အမာရှိရင်မြန်မာအစိုးရကိုပြောပါဒါဆိုရင်သူတို့အနေနဲ့အသေးချာစုံစမ်းစစ်ဆေးတာတွေလုပ်ပါမယ်လို့လိုလိုလားလားတုံ့ပြန်ပါတယ်တချို့အရေးယူခဲ့တာတွေရှိတယ်ဆိုတာကိုလည်းကျမတို့သိပါတယ်ဒါကိုတိကျပို့ပြီးတော့ထိရောက်ရောက်တုံ့ပြန်ဆောင်ရွက်သွားဖို့လိုပါတယ်ဒေါ်ဆန်းစုကြည်ကကန့်လန့်ချက်တွေကိုကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့လည်းဘယ်လိုအကူအညီပြန်ပြီးတော့ပေးနိုင်မလဲဆိုတာသုံးသပ်ပါပါဒါဟာနောက်တစ်ဆင့်ပါဒါပေမဲ့စုံစမ်းစစ်ဆေးမှုတွေဘယ်လိုလုပ်မလဲဆိုတာတော့မသေးချာသေးပါဘူး
လူညွန်းကောင်စီအနေနဲ့ရခိုင်မြောက်ပိုင်းပြည်ထောင်စုနဲ့ပတ်သက်ပြီးတော့မြန်မာအစိုးရကိုအကူအညီပေးနိုင်ဖို့အတွက်အခုလိုလာရောက်တွစ်ဆုံလေးလာမှုတွေလုပ်တာဖြစ်တယ်လို့ဗြိတိန်တာမတ်ကြီးကလေးထားထောက်ပြပြောပါရတယ်။ခီးစဉ်အတွက်မြန်မာအစိုးရဘက်ကပူးပေါင်းဆောင်ရွက်ပြီးတော့စီစဉ်ပေးခဲ့တာတွေကိုကျေးဇူးတင်တယ်လို့ UNSC တန်တမာဖွဲ့တွေကပြောပါရတယ်။လူညွန်းကောင်စီရဲ့အမြင်တွေကိုလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်တို့နဲ့ပုံဝင်လင်းလင်းပြောပြခဲ့တယ်လို့ဆိုပါရတယ်။ဒီပေါ်မှာအစိုးရဘက်ကအမြင်တွေကိုသိခဲ့ရတာမို့ဒီအချက်လက်တွေဟာလာမယ့်လုံခြုံရေးကောင်စီပြန်လည်စည်းဝေးသုံးသပ်တဲ့အခါမှာရေးပါမယ်လို့ပြည်သူ့နိုင်ငံသားမကြီးကပြောပါတယ
် After that we will continue at the Security Council evaluating how best we can proceed basically the message we convey
နော်ဒီပြဿနာကိုဘယ်လိုအကောင်းဆုံးဂရင်တွယ်မလဲဆိုတာကိုလုံခြုံရေးကောင်စီအနေနဲ့ပြန်လည်သုံးသပ်မှာဖြစ်ပါတယ်ဒုက္ခသည်တွေပြန်လာဖို့လုံခြုံရေးအစီအမံတွေတိုးတက်အောင်ဆောင်ရွက်ဖို့အရေးကြီးတယ်ဆိုတာကိုလည်းပြောခဲ့ပါတယ်နိုင်ငံတကာအထူးသဖြင့်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့ပြောခဲ့ပါတယ်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုမထွက်ချခင်ဖြစ်ပျက်ခဲ့တာတွေကိုစုံစမ်းစစ်ဆေးသွားဖို့အရေးကြီးတယ်ဆိုတာကိုလည်းထောက်ပြခဲ့ပါတယ
်လူညွန့်ကောင်စီတန်မှန်အဖွဲ့ရဲ့ဒီကနေ့ခီးစဉ်မှာတော့စစ်တွေမှာရခိုင်စုရနဲ့တွေ့ဆုံခဲ့တယ်လို့ပဲဒုက္ခသည်တွေပြန်လာဖို့အတွက်ပြင်ဆင်နေတဲ့ဆောက်လုပ်ရေးလုပ်ငန်းတွေကိုပါနေဆက်ထိတွားရောက်လေ့လာခဲ့ပါတယ်ဒါ့အပြင်ဒုက္ခသည်တွေပြန်လာမဲ့အချိန်ပေါ်ရခိုင်ဒေသခံတွေရဲ့အမြင်တွေကိုလည်းသူတို့မေးမြန်းသိခွင့်ရတယ်လို့ဆိုပါတယ်လူညွန်းကောင်စီတန်တမာအဖွဲ့ဟာမြန်မာပြည်မြောက်ခင်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားပြီးတော့ရိုဟင်ဂျာဒုက္ခသည်တွေနဲ့လည်းတွေ့ဆုံမေးမြန်းမှုတွေလုပ်ခဲ့ပါတယ်ခင်ဗျာ
ကုသညွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်